ဆိုတော့ဟိုကိုချင်းကျော်ကိစ္စလေးနည်းနည်းပြောပြပြောလဲထောင်ထဲကနေမနေ့ကထုတ်လာတယ်ပြောရပြအ
ော်ဟုတ်ကဲ့ခင်ဗျာမနေ့ကကိုချင်းကျော်ကိုပပေတန်ရဲစခန်းမှုကိုတိုင်ကနေပပေတန်မြို့နယ်တရားရုံးမှာမနေ့ကတရားဆွဲဆိုတယ်တရားဆွဲဆိုတယ်ဆိုတဲ့ကိစ္စတခုကကိုချင်းကျော်ကထောင်ထဲမှာဒီဟောလေငစာငတ်ခံဆန္ဒပြလို့တဲ့ဆိုတော့ဟိုဘာကြောင့်အစာငတ်ခံဆန္ဒပြလဲဆိုတော့သူကသူအင်းစိတ်တောင်းရင်းရောက်နေတဲ့ကာလတစ်လျှောက်လုံးမှာဒီတန်ကားတော်တွေကိုဖမ်းလာတာဆိုတော့သူမျိုးလုံးထဲမှာမြင်ရတော့စိတ်မကောင်းဖြစ်တယ်တဲ့တော့ကျောင်းသားတွေပေါ့နော်ကျောင်းနေရမယ့်အွယ်ကျောင်းသားတွေထောင်ထဲရောက်နေသူတော်တော်စိတ်မချမ်းသာဖြစ်တယ်နော်တော့နိုင်ငံရေးသမားတွေပေါ့အဲဒီလိုလူတွေအားလုံးကအပြစ်မှာနေသင့်တဲ့လူတွေပေါ့ဒီလူတွေကိုအပြစ်မဲ့တက်တက်ဖမ်းလာတာတွေကသူတနေ့တနေ့တွေ့ရတာသူတော်တော်စိတ်မကောင်းဖြစ်တယ်အဲ့ဒီအတွက်ကြောင့်သူကဒီလူတွေအားလုံးလွမြောက်ဖို့အတွက်ဆိုပြီးကိုထင်ကျော်ကအစံကဆန္ဒပြတယ်ခင်ဗျာ
ဘယ်ရက်ကစဆန္ဒပြတယ်ဗျအ
ဲနိုဝင်ဘာ30ရက်နေ့ကနေစပြတာမနေ့ကအထီးဆိုရင်တော့အားလုံး12ရက်ရှိသွားပြီပေါ့ခင်ဗျာအဲသူအစာတော့မစားဘူးကော်ဖီတောက်တယ်ရေတောက်တယ်အဲလိုပုံစံမျိုးပေါ့အစံကဆန္ဒပြလို့ဆိုပြီးတော့ထောင်ကသူ့ကိုဒါထောင်ရဲ့ဥပဒေကိုချိုးပေါက်တယ်ဆိုပြီးသူ့ကိုအရေးယူမယ်တဲ့ဆိုတော့ကိုတင်ကျော်ကအရေးယူတာကိုမခံနိုင်ဘူးတဲ့သူကထောင်ကျအကျဉ်းသားတယောက်မဟုတ်ဘူးတဲ့သူ့အရေးယူမယ်ဆိုလို့ရှိရင်သူကထောင်ကျအကျဉ်းသားတယောက်အဖြစ်ခံမှသာလေသူကသူ့ကိုအရေးယူပိုင်ခွင့်ရှိရဲ့တဲ့သူကသူ့ကိုအရေးယူမယ်ဆိုလို့ရှိရင်သူ့ကိုတရားရုံးတင်ပြီးတော့တရားစွဲသူ့ကိုလည်းပြန်ပြီးတော့ထုချေခွင့်ပေးပါတဲ့အဲ့တော့တရားရုံးကသူ့ကိုအပြစ်မရှိရင်လွှတ်ပေးအပြစ်ရှိရဆိုရင်သူ့ကိုထောင်ချအဲ့သူ့ကိုအဲ့ဒီလိုအပြစ်ပေးတဲ့အခါမှာလဲပေါ့ဟိုသူတို့ကျွန်တော်တို့နိုင်ငံကအာဆီယံနိုင်ငံဆိုတော့အာဆီယံရဲ့ဥပဒေတိုင်သူ့ကိုစောင့်ပြပေးဖို့ဆိုပြီးတော့ကိုထင်ကျော်ကတောင်းဆိုရအဲ့မို့ထောင်ကနေပြီးတော့ကိုထင်ကျော်ကလက်ရှိပပေဒန်းမြို့ထဲမှာသူကဆန္ဒပြတဲ့အတွက်ဆိုပြီးပပေဒန်းစခန်းမှုကမနေ့ကပပေဒန်းတရားရုံးမှာရုံးထုတ်ပြီးတော့အမှုဆွဲတင်တယ်ခင်ဗျာ
ကိုထင်ကျော်ရဲ့အနေအထားကိုကြည့်ရင်ဟိုထောင်ထဲမှာလည်းတခြားသူတွေဟိုဆန္ဒပြတာတွေပဲဆန္ဒခံဆန္ဒပြတာတွေရှိရတူကြားရပဲခင်ဗျားတို့ရောပါကြီးကြားခဲ့တယ်ဗျာ
အဲဟုတ်ကဲ့ခင်ဗျာကိုထင်ကျော်ဆန္ဒပြတာကိုဟိုကြားသိပြီးတော့ကျန်နေပေါ့နော်နှစ်ယောက်ဟိုကိုမျိုးတန်တို့ကိုစင်လေးအောင်တို့လည်းထပ်ပြီးတော့အစာငတ်ခံဆန္ဒပြနေလို့ကြားသိရတယ်ခင်ဗျာကိုထင်ကျော်ပြောပြလို့
ကိုထင်ကျော်ကိုရုံးထုတ်တဲ့အခါစကမ်းမှုကဒါမို့တရားစွဲတဲ့သူကဘလို့မေးတယ်ဗျဘာလဲကိုထင်ကျော်ပြန်ပြောလဲ
ကိုထင်ကျော်ကိုဟိုနေတရားသူကြီးကကိုထင်ကျော်ကိုတဲ့နိုင်ငံတော်အစိုးရအကြီးအကျယ်ပြောင်းအောင်ဖြစ်တဲ့တွေ့တဲ့ဒီပပယ်တန်းစကမ်းနေပေါ့တရားစွဲတယ်တဲ့ငါးသုံးညငါးခါဝေးနဲ့အမှုတက်တယ်တဲ့ဆိုပြီးတော့အဲကိုထင်ကျော်ကိုပြောပြတယ်ကိုထင်ကျော်ကဟုတ်ကဲ့တဲ့အဲ့ဒါကိုတင်ကျော်ဘာလို့လုပ်လဲလို့သူ့ကိုမေးတယ်။အဲ့တော့ကိုတင်ကျော်ကကျွန်တော်ဆန္ဒပြတဲ့အလုပ်လုပ်တယ်တဲ့။ဟုတ်ကျမတို့မေးတာတဲ့။ဟိုနေဆန္ဒပြတယ်ဆိုတော့ဘာမင်းနဲ့မဟုတ်ဘူးလေတဲ့။ကိုတင်ကျော်ကစားဝတ်နေရေးတဲ့။တရားသူကြီးကမေးတယ်။စားဝတ်နေရတော့ကျွန်တော်တဲ့ယူကြီးကုမ္ပဏီမှာကျွန်တော်အငွေတန်းအင်ဂျင်နီယာလို့ကိုတင်ကျော်ပြန်ဖြေကြခင်ဗျာ။အဲ့ပြီးတော့အဲ့ဒါနဲ့ကိုတင်ကျော်ကနောက်ဘက်16ရက်နေ့သူ့ကိုရုံးချင်းပြန်ပေးတယ်။သူ့ကိုနောက်ဟိုနေမှာရှစ်နေပေါ့။ငါးရန်ပိုင်ခွင့်ရှိပါတယ်ဆိုပြီးကိုတင်ကျော်ကိုပြန်ပြောတယ်ခင်ဗျာဟုတ်ကဲ့ပါတယ်ကိုတင်ကျော်ကနည်းနည်းတော့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့နည်းနည်းတော့နည်းနည်းပိန်သွားမှာတော်တော်ပိန်သွားတယ်ခင်ဗျာကိုတင်ကျော်က
ဟုတ်ကဲ့ဟိုစေးတွေပါတွေရောဝယ်ပေးခွင့်ရတာဗျာမိသားစုက
ဟုတ်ကဲ့စေးတွေပါတွေရောအကုန်လုံးဟိုဝယ်ပေးခွင့်ရတယ်ပေါ့နော်ကိုတင်ကျော်ကလက်ရှိကြည့်ကူကစာငတ်ဆန်ဆန္ဒပြနေလုံးပဲလေဒီ14ရက်နေ့ဆိုလို့ရှိရင်သူကကော်ဖီမင်းမတောက်တော့ဘူးသူရေပဲတောက်တော့မယ်ပေါ့နောက်ထပ်သူအချိန်တစ်ခုထပ်မြင်မယ်လို့သူပြောတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာစကားဗာမင်းပြောရင်လည်းကိုတင်ကျော်လည်းပတ်သက်ပြီး
ကိုတင်ကျော်ကလှုပ်တာကသူ့တူတူတယောက်သူ့တမီသားသူ့ကောင်းစားမှုအတွက်သူလှုပ်တာမဟုတ်လေယနေ့တန်းပြီမှာဖြစ်ပေါ်နေတဲ့ကုံစင်းတို့အထွေထွေကြက်တဲတွေပေါ့ခင်ဗျာကျမ်းစာရေးပညာရေးအားလုံးသူဒါငင်းချမ်းစွာအစိုးရကိုအတိုက်ခံလှုပ်တာမဟုတ်ပဲသူတောင်းဆိုတာပေါ့ခင်ဗျာဒါတော့အဲ့ဒါပြည်သူတူတူတယောက်အတွက်ဟိုတောင်းဆိုပိုင်ခွင့်ရှိရခင်ဗျာအဲ့တော့ကိုတင်ကျော်လှုပ်တာကျွန်တော်တို့မှန်ကန်တယ်ကျွန်တော်တို့ထောက်ခံတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒါကုံစင်းတို့ကြီးမိနေတဲ့တောင်းခံစားခဲ့ရတယ်လေအဲ့တော့ကျွန်တော်တို့ကိုယ်တိုင်တော့ဒါမျိုးထွက်ပြီးတောင်းဆိုခဲ့တာပဲကျွန်တော်တို့တော့အပြစ်မရှိလို့ပြတ်လို့ပေးတာကိုတင်ကျော်ကိုလည်းဒါပြတ်လို့ပေးသင့်တယ်လို့တော့ကျွန်တော်ထင်တယ်ခင်ဗျ
ဟုတ်ကဲ့ကိုသိအောင်မြင်ကျေးဇူးတင်ပါတယ်ခင်ဗျ